မင်္ဂလာပါရှင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့သားပဋိပက္ခတွေအချိန်မြင့်တက်လာတာနဲ့အမျှအရက်သားတွေအပေါ်ညှာတာမှုမရှိမစင်မကျင်တိုက်ခိုက်နေတာတွေရွာတွေမိရှုဖျက်ဆီးနေတာတွေနဲ့ပတ်သက်လို့တပ်တွေအထောက်အထားအသစ်တွေစုဆောင်းထားတဲ့အစီရင်ခံစာကို AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့ကထုတ်ပြန်လိုက်တဲ့အကြောင်းတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင် AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အဲ့ဒီအစီရင်ခံစာမှာရွာအတော်များများမီးလောင်ကျွမ်းနေတာတွေကိုဂျိုးတူးဆလောင်ကနေလှမ်းပြီးရိုက်ယူထားတဲ့ဓာတ်ပုံသုံးသက်ချက်တွေကိုယ်တိုင်တွေ့ကြုံခဲ့ရသူတွေကိုတွေ့ဆုံမေးမြန်းထားတဲ့သက်သေခံချက်တွေရခိုင်ပြည်နယ်ကသတင်းမီဒီယာတွေကရရှိထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုမှတ်တမ်းတွေလူမှုအခြေပြုအဖွဲ့အစည်းတွေကရရှိထားတဲ့အချက်လက်တွေပေါ်အခြေခံပြီးဖော်ပြထားပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့နာမည်တွေကတော့လုံခြုံရေးအရနာမည်အရင်းတွေကိုပြောင်းလဲထားတယ်လို့ဆိုပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့ကြားတိုက်ပွဲတွေရော်နေသွားမဲ့အရေးလက္ခဏာမရှိတဲ့အပြင်အရက်သားတွေမှာလည်းစစ်ဘေးဒဏ်ကိုပြင်းပြင်းထန်ထန်ဆက်ပြီးခံနေရဆဲဖြစ်တယ်လို့ AI ဒေတာဆိုင်ရာလက်ထောက်ညွှန်ကြားမှုမီယူဟွားကပြောပါရယ်ဒါအပြင်မြန်မာစစ်တပ်ကဒီလိုအရက်သားတွေဆင်းရဲဒုက္ခရောက်နေတာတွေကိုလုံးဝလစ်လျူရှုထားမှုဟာတုံ့လောက်စရာကောင်းပြီးအဆက်သိခါမဲ့တဲ့လုပ်ရက်ဖြစ်နေကြောင်းဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံရဲ့အခြေအနေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့မီယူဟွားကတိုက်တွန်းသွားပါရယ်AI အစီအခံစာမှာဖော်ပြထားတဲ့ရခိုင်ပြည်နယ်မှာရွာတွေမိရှုဖျက်ဆီးခံရတဲ့ဂျိုဒူတပ်ပုံတွေကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ရခိုင်တိုင်းရင်းသားတွေရဲ့ထွက်ဆိုချက်တွေအခြားသတင်းမှတ်တမ်းဗီဒီယိုတပ်ပုံတွေကဘလောက်ထိအရေးပါပါသလဲမြန်မာနိုင်ငံရေးလေလာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
အရေးတော်တော်ကြီးပါတယ်။ဘာကြောင့်လဲဆိုတော့စောစောကပြောခဲ့တယ်လို့ပဲတရုတ်လိုနိုင်ငံမျိုးကစပြီးတော့ခေလွန်ခွင့်နိုင်ငံတွေကသဘောတူညီချက်တွေကိုတက်မှတ်ရေးထိုးထားလာပြီးဆိုတဲ့သဘောကအခြေခံလူခွင့်ရည်တွေကိုလေးစားလိုက်နာပါမယ်လို့သူပိုင်းဖြတ်ချက်ဂရိကဝတ်ထားတဲ့အခြေအနေကိုရောက်လာတယ်။အဲ့ဒါကကျွန်တော်တိုင်းပြည်ကထွက်ပြေးရတဲ့2000ခုနှစ်တုန်းကဆိုရင်နိုင်ငံပေါင်း85နိုင်ငံလောက်ပဲရှိတယ်။အခုဆိုရင်130ကျော်လောက်ရှိလာပြီ။ကမ္ဘာပေါ်မှာရှိတဲ့နိုင်ငံ3ပုံ2ပုံကအခြေခံလူခွင့်ရည်တွေကိုလေးစားရမယ်ဆိုတဲ့အမြင်ဂရိကဝတ်ရှိလာတာကိုတွေ့ရတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ဘာသွားတွေ့ရတယ်ဆိုတော့မြန်မာနိုင်ငံကအခြေခံလူခွင့်ရေးရဲ့သဘောတရားကိုတော်မှပဲနိုင်ငံတကာဆက်ဆံရေးမှာရေးပါလာတာကိုသိပြီးတော့သဘောမပေါက်သေးတဲ့အဖြစ်မျိုးတွေသွားတွေ့ရတယ်။နောက်တစ်ချက်ကတော့အထောက်ထားပါနော်။ဒါလည်းနားလည်ပုံမှာကွဲပြားနေတာတွေ့ရတယ်။
တစ်ဖက်မှာကြတော့အခုဒီမြန်မာတက်မတော်ဘက်ကလည်းဒီသတင်းချက်လက်စုဆောင်ရေးခုံရုံးဖွဲ့ပြီးတော့ဖွဲ့ရတဲ့အကြောင်းရင်းမှာလည်း HRW တို့ AI တို့ရဲ့အစီရင်ခံစာတွေကြောင့်ပေါ့နော်။သူတို့ဒီလိုခုံရုံးဖွဲ့ပြီးတော့ကိုစစ်စေးစုံစမ်းလာရတယ်မျိုးဆိုတာမျိုးသူတို့ထုတ်ပြန်ပြောဆိုလာတာမျိုးလည်းရှိတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးနိုင်ငံတကာထောက်ပြနေတဲ့ဒီကျူးလွန်မှုတွေကိုသူတို့ဘက်ကပြန်ပြီးချိတ်ကတ်တဲ့ပုံစံနဲ့ပေါ့နော်။အဲ့ပုံမှာဆရာဘယ်လိုသုံးသပ်မိပါလဲရှင်။
ဒီဘုရားအဖြစ်တော့ကောင်းပါလေ။ဒါမြန်မာနိုင်ငံအတွက်ဖြစ်ပေါ်တူတယ်ဘုရားနော်။တပ်မတော်ကိုယ်တိုင်ကမိမိတပ်မတော်သားတွေကလူခွင့်ချိုးဖောက်မှုတွေကျူးလွန်နိုင်တဲ့အတွက်စစ်ဆေးလာတယ်ဆိုတာလေပေါ့။ဒါပေမဲ့ဒီနိုင်ငံတကာမှာခုံရုံးနဲ့နိုင်ငံတကာဝူချင်းဆိုင်တဲ့အခါမှာတော့အထောက်ထားပုံမှာမြင်တဲ့အမြင်တွေကကွာနေတာတွေ့ရတယ်။ဘုရားအဖြစ်ရခိုင်နောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအစဉ်ဆက်ပြောခဲ့တာအထောက်ထားပြပါအထောက်ထားပြပါဆိုတယ်အဲ့တော့မြန်မာနိုင်ငံပြောနေတာတွေကများသောအားဖြင့်ရာဇဝင်းမှုမှာပြောတဲ့အထောက်ထားသဘောတွေဖြစ်လူခွင့်ရေးမှာပြောတဲ့အထောက်ထားသဘောတွေမဟုတ်ဘူးအဲ့ဒီလူခွင့်ရေးချိုးပေါက်ခံရတယ်ဆိုတဲ့လူတွေရဲ့ခားတယ်ဆိုတဲ့လူတွေရဲ့ပြောဆိုထွက်ချက်ကအင်မတန်အချိန်စီးတယ်ဒါတစ်ချက်ပေါ့လေဒုတိယတစ်ချက်ပဝင်းကျင်ကဒီလိုကျူးလွန်လာနိုင်သလားဆိုတဲ့ circumstantial evidence အဲ့ဒါကတော်တော်လေးအရေးပါတယ်။ရာဇဝတ်မှုတွေမှလို့ဒါကြောင့်မို့လူခွင့်ရေးခုံရုံးနဲ့လူခွင့်ရေးစဉ်းစားပုံတွေမှကအဲ့ဒီအခြေအနေကျွန်တော်တို့ပဝင်းကျင်အနေထားရဖြစ်တယ်။ဥပမာအဖြစ်မြန်မာနိုင်ငံကိုနိုင်ကူကတက်တဲ့ရှာကျင်နဲ့အထောက်အထားကြည့်မယ်ဆိုတဲ့နိုင်ငံတွေကဖွဲ့စည်းတဲ့ဝင်ခွင့်မပြုတာကဘာပြဖြစ်သွားလဲဆိုရင်ပဝင်းကျင်တက်တဲ့အထောက်အထားတစ်ခုပြန်ဖြစ်သွားနိုင်တယ်ဒီလိုဆွဲယူလို့ရတဲ့အထောက်အထားတစ်ခုဖြစ်သွားဒါကရာဇဝတ်မှုအထောက်အထားတွေမှာအဲ့ဒီလိုယူလို့မရဘူးဒါပေမဲ့လူခွင့်ရေးမှာအဲ့ဒီလိုပတ်ဝန်းကျင်အထောက်အထားကိုတက်တဲ့အထောက်အထားတစ်ခုဖြစ်နေယူတယ်နောက်တစ်ချက်ကအဲ့ဒီတက်တဲ့အထောက်အထားတွေကိုစုဆောင်းမှုစုဆောင်းနည်းပေါ့ဒါကလည်းလူခွင့်ရေးလှုပ်ရှားမှုတွေမှာ documentation မှတ်တမ်းပြုခြင်းဆိုတဲ့ နီးနာဒါကြောင့်မို့ဒီတက်တေထောက်ထားဒီကလည်းနိုင်ငံတကာခုံရုံးမှာရောနိုင်ငံတကာကုလသမဂ္ဂလို့အဖွဲ့အစည်းတွေနော်အဖွဲ့အစည်းဒီဒီမှာစဉ်းစားတဲ့အခါမှာရောဒါတွေကမှန်နိုင်တယ်ဆိုတဲ့အချင်းစီအဲ့ဒီအချင်းအဲ့ဒီလိုကြည့်ရဒါနဲ့မှုတဲ့ကြည့်မယ်ဆိုရင်မြန်မာနိုင်ငံကနေခုကကာကွယ်ပြောဆိုနေတာတွေကလည်းအားနည်းနေတယ်လို့ဖြစ်တယ်ရခိုင်နောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအစဉ်ဆက်ပြောခဲ့တာအထောက်ထားပြပါအထောက်ထားပြပါဆိုတာ။အဲ့တော့မြန်မာနိုင်ငံပြောနေတာတွေကများသောအားဖြင့်ယာဇဝင်းမှုမှာပြောတဲ့အထောက်ထားသဘောတွေဖြစ်တယ်။လူခွေရေးမှာပြောတဲ့အထောက်ထားသဘောတွေမဟုတ်ဘူး။ဘာကွာတယ်လဲ။လူခွေရေးမှာအဲ့ဒီလူခွေရေးချိုးပေါက်ခံရတယ်ဆိုတဲ့လူတွေရဲ့ခားတယ်ဆိုတဲ့လူတွေရဲ့ပြောဆိုထွက်ချက်ကအင်မတန်အချိန်စီးတယ်။ဒုတိယတစ်ချက်ပတ်ဝန်းကျင်ကဒီလိုကျူးလွန်လာနိုင်သလားဆိုတဲ့ circumstantial evidence ပေါ့အဲ့ဒါကတော်တော်လေးအရေးပါတယ
်မြန်မာစစ်တပ်ရောရခိုင်လက်နက်ကိုင်အဖွဲ့ပါနှစ်ဖက်စလုံးကလူကိုတေစေနိုင်တဲ့လက်နက်တွေအသုံးပြုကြပြီးဓာရီကိုတတ်တေပြဖို့အပိုင်းမှာတော့သိပ်ပြီးမလွယ်ကူလှဘူးလို့အစိုးရကစာမှာဖော်ပြထားပါတယ်အထူးသဖြင့်ရခိုင်မြေပြင်အခြေအနေကိုမှတ်တမ်းတင်စုဆောင်းယူတဲ့ AI ရဲ့လုပ်ငန်းတွေအပေါ်မှာကန့်သက်ချက်တွေရှိနေတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ရှင်